山边呢，新苗地大嘛，皮包里的，人家跟皮皮卡里呢，不得比。牛杂边呢，对面有呢，人家也不长那乌茶。张三书记也特别在哈，来对前年呢，经过那张，不让人家跟皮皮卡东边来把嘞。来去山边呢，新苗地大皮皮卡嘛，包围里的，不让那个钱得皮皮卡肉，虽然呢，这么不个。原来是路口的，人家到在那里面边讲起的，对面这在，这边龙皮卡也是一个经常那一路拉泥娃的，第一张古木做个对面皮卡娃的，怎么样？
ဟုတ်ကဲ့ဒီနေ့ဦးနေနေကစတင်ခဲ့တဲ့ရှမ်းပြည်နယ်အရှင်းမြောက်ဒေသကတိုက်ပွဲတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေပြီးဗုဒ္ဓဦးနေကတော့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချင်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ကဒီပရိပခနဲ့ပတ်သက်ပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ဒီကြေညာချက်မှာမြန်မာပြည်ညီချင်းရေးအတွက်တခုတည်းသောလမ်းကြောင်းဟာပြည်တော်စုညီချင်းရေးညီလာခံ27ရာစုပင်လုံဖြစ်ကြောင်းညီချင်းရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်ရေးအတွက်တကားဖွင့်ထားပြီးတန်းတူပါဝင်ရေးအတွက်ကြိုးဆိုကြောင်းနဲ့လာမယ့် February လမှာကျင်းပမယ့်27ရာစုပင်လုံဒုတိယအစည်းအဝေးမှာပါဝင်ပြီးငင်းချင်းရေးခီးကိုအတူလျှောက်လှမ်းဖို့တိုက်တွန်းကြောင်းကိုဖော်ပြထားပါတယ်။လက်ရှိရှမ်းမြောက်ဒေသပြည်ပခမှာပါဝင်နေတဲ့ PSLF DNLA ကပလောင်အဖွဲ့ရဲ့အထွေထွေအတွင်းမှုတပ်ဖုံးကျော်ကသူတို့အဖွဲ့ရဲ့အမြင့်သဘောထားကိုအခုလိုပြောဆိုပါတယ်
။ဟောအခုဖြစ်နေတဲ့တိုက်ပွဲအပေါ်မှာတောင်ဆန်းစုကြည်ရဲ့ရှင်မြင့်သုံးသပ်မှုကစစ်သနာဖြည့်ဆည်းနိုင်ဖို့အားအရနေတယ်လို့ကျွန်တော်တို့မြင်ပါတယ်။အခုတိုက်ပွဲပြင်းထန်နေတဲ့အပေါ်မှာတော့အောက်ဆန်းစုကြည်ရှုမြင်တာဒီကဒါအစိုးရတည်းရဲ့အနေနဲ့ဒီမြန်မာတပ်မတော်ကကျွန်တော်တို့တိုင်းနာလက်နက်ငယ်တပ်ဖွဲ့တွေကိုဟိုယွယွချွချွဆွဆွမ်းတမန်ချိန်မုံနေတဲ့အပေါ်မှာဒါတော့ဆန်းစုကြည်ကလက်ခံသဘောတူတဲ့ပုံစံမျိုးထုတ်ပြန်ထားတယ်လို့ကျွန်တော်တွေ့ရပါတယ်ကျွန်တော်တို့အနေနဲ့လည်းဒီဖြစ်စဉ်လိုက်ချင်နေဆိုရင်တော့ NCU လက်မှတ်ထိုးပြီးတော့27ရာစုပင်လုံးကြီးတခါကိုပဲလာပါလို့ဒီလိုရေးထားတာကဒါကလက်တွေ့မကြဘူးလို့ကျွန်တော်တို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့က MCE ကိုလည်းထိုးဖို့ကျွန်တော်ဆင်းသရှိတယ်ပြောတယ်မြန်မာတပ်မတော်ပေးဖို့ထိုး27ရာစုနှစ်လုံးညီလာခံကျွန်တော်တက်နိုင်တယ်ပြောတယ်လည်းမြန်မာတပ်မတော်ကပေးမတဲ့ဘူး။စိတ်မဲလေးထုတ်ယုံနဲ့လာပါပြောယုံနဲ့ကျွန်တော်လက်တွေ့လာလို့မရတဲ့အခက်အခဲတွေများရှိပါတယ်
။လက်ရှိဖြစ်ပွားနေတဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသပြည်ပခမှာကချင်ပလောင်ကိုကန့်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းပါဝင်နေပြီးတိုင်းရင်းသားမဟာမိတ်လေးဘွဲ့ရဲ့27ရက်နေ့ထုတ်ပြန်ချက်မှာအစိုးရတပ်မတော်ရဲ့ CAPR ကြောင့်အခုလိုပူပေါင်းတိုက်ခိုက်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေကိုအစိုးရတပ်မတော်ကပြန်လည်တိုက်ခိုက်နေပြီးနေမြေဒေသတချို့မှာတိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေစဉ်ရှိပါတယ်။ဒီတိုက်ပွဲတွေရဲ့ဆိုင်းမှုအတွက်တော့သူတို့ရဲ့လူလာချက်ကိုပလောင်ဖွဲ့ရဲ့အထွေထွေအတွင်းမှုတပ်ဖုံးကျော်ကအခုလိုဆက်ပြောပါတယ်။
တိုက်ပွဲတွေရက်ဖို့ဆိုရင်တော့ဒေါ်အောင်ဆန်းစုကြည်အနေနဲ့မြန်မာတပ်မတော်ကိုပြောပြီးတော့မှတပီလုံးအတိုင်းအတာအဖြစ်ခရစေးအမြတ်လို့ခုလိုတယ်အခုထိုးနေတဲ့ထိုးစစ်တွေရက်ဖို့လိုပါတယ်အဲအဲ့ဒါဆိုရင်တော့ကျွန်တော်တို့တိုက်ပွဲတွေရက်ပြီးတော့မှနိုင်ငံတကာရှိမှုပွဲတွေမြန်မာရောက်နိုင်မယ်ဆိုရင်တော့ဒါကတိုက်ပွဲတွေငြိမ်းသွားမှာပါအခုအဲ့လိုမဟုတ်ဘဲနဲ့ဒီလိုထိုးစစ်တွေပဲဆက်တိုက်ထက်လှရမယ်ဆိုရင်တော့ကျွန်တော်တို့ကလည်းအပြန်အလှန်ခုခိုင်တဲ့တိုက်ပွဲတွေကတော့ထက်ပြီးတော့မှကြာမဲ့သဘောရှိပါတယ်
မျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ကတရားဝင်သဘောထားထုတ်ပြန်တာမရှိသေးပါဘူး KIO ရဲ့ဤပညာအကြံပေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တင်ပြချက်၉ချက်ကိုအစိုးရဘက်ကလက်ခံနေဆိုရင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်ဖွယ်ရှိကြောင်းသုံးသပ်ပါတယ်
အစိုးရအနေနဲ့တပ်ဖွဲ့နဲ့ UNFCA ကထားတဲ့အချက်ရှိချက်သဘောတူတယ်ဆိုလို့ရှိရင် NCA ထိုးဖို့ဖြစ်နိုင်တယ်ဆိုရတယ်။ဒီတိုင်းဒီလုံဆိုင်ထိုးဖို့အတွက်ကြိုးတဲ့အချင်းမှာ UNFC ကောင်းဆောင်ဘုဇုံကြီးဘန်လာပြောတယ်။အဲ့ဒါအစိုးရဘက်ကလည်းကြီးညာလိုက် UNFC အနေနဲ့လည်းကြီးညာမယ်။ Nationwide စင်ကိုအားလုံးဝိုင်းကြည့်တော့ကြီးညာလိုက်ရအောင်။အဲ့ဒါပြောပြီးဒီစာနဲ့လည်းပို့ပြီးဒီနော်အဲအဲ့ဒီကိုချက်ကိုအစိုးရသဘောတူလက်ခံတယ်ဆိုလို့ရှိရင်အားလုံးကအေးစေးဖြစ်တော့မယ်လို့
UNFC ရဲ့တင်ပြချက်၉ချက်မှာတနိုင်ငံလုံးအပြည့်ခတ်ရစဲရေးကိုအစိုးရနဲ့တက်မတော်ဘက်ကကြီးညာဖို့အချက်တစ်ချက်လဲတောင်းဆိုထားတာဖြစ်ပါတယ် UNFC ရဲ့နိုင်ငံရေးဆွေးနွေးရေးအဖွဲ့ DPN ဟာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင် Peace Commission နဲ့တွေ့ဆုံဆွေးနွေးနေရမှာအချက်အချို့ကိုသဘောတူညီချက်ရထားပြီးဖြစ်ပါတယ်ဒီလအကုံပိုင်းမှာထပ်မံတွေးဆဆွေးနွေးဖို့ကိုလည်းနောက်ဆုံးအကြိမ်ဆွေးနွေးပွဲမှာသဘောတူထားပါတယ်။ဒီကနေ့မှာတော့ရှမ်းပြည်နယ်အရှေ့မြောက်ဒေသကမွန်ကိုနန်းခမ်းမန်တုံနဲ့ကုတ်ခိုင်ဒေသတွေမှာနှစ်ဖက်တပ်တွေအကြတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပြီးမနက်ပိုင်းကတရုတ်မြန်မာနယ်စပ်ကုံတွယ်ရေးရဲ့အချက်ကြားတဲ့မူဆယ်105မိုင်မှာလည်းတနအီကျော်ကြာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။